Japan နိုင်ငံဘော်ကနေဖြတ်ကျော်ပြီးပြစ်ခတ်ခဲ့တဲ့ပေထိန်တပ်မြေပြင်ကမြေပြင်ဖြစ်တာလက်မစ်ဆိုင်းတုံးအပါအဝင်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းမြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့အစင်မပြတ်စမ်းသပ်ပြစ်ခတ်ခဲ့တာဟာတောင်ကိုရီးယားရဲ့မဟာဗျူဟာကျတဲ့ပြစ်မှတ်တွေကိုတိုက်ခိုက်တဲ့တရုတ်ဖို့စီးရေးလေ့ကျင့်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တင်းနယ်လာနေမှာမြောက်ကိုရီးယားအစိုးရသတင်းဌာနကပြောဆိုပါရတယ်။စီးရေးလေ့ကျင့်မှုကိုလူမြင်ကွင်းကနေတလားလောက်ပျောက်ကွယ်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကညွှန်ကြားခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတင်းနယ်လာနေတုန်းကကြေညာတာပါ။စက်တင်ဘာလ25ရက်နေ့ကနေအော်တိုဘာလ9ရက်နေ့အတွင်းပေတင်းတပ်ဒုံးကြီး9ဆင်းစမ်းသပ်ပစ်ခတ်ခဲ့တာဟာလေတနည်းအားဖြင့်နျူကလ িয়ার လက်နက်စမ်းသပ်ပစ်ခတ်မှုအတွေ့လေ့ကျင့်တာဖြစ်တယ်လို့မြောက်ကိုရီးယားသတင်းဌာနကကြေညာပါတယ်။ဒါဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပြန်လည်တုံ့ပြန်နိုင်တဲ့စွမ်းရည်ကိုပေါ်ပြတာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်သူတွေကိုအလေးအနက်သတိပေးလိုက်တာဖြစ်တယ်လို့လည်းပြောဆိုပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကတော့ KN-25 အဖြစ်သိရှိထားပြီး KN-25 ဖြစ်သိရှိထားကြတဲ့အရာမမစ်ဆိုင်းဒုံးပစ်စနစ်ကိုတုံးပြီးတာတိုပစ်မစ်ဆိုင်းဒုံးနေနဲ့ဝင်ရင်ကနေမြေပြင်ပစ်ဒီကိုပြစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းဓာတ်ပုံအထောက်အထားတွေမှာတွေ့ရှိရပါတယ်။ဒါဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပြစ်ခတ်နိုင်စွမ်းနဲ့အသင့်ဖြစ်မှုအနေထားကိုဖော်ပြနေတာဖြစ်တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার တပ်ဖွဲ့ကလည်းပြောဆိုကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာန KCNA ကပြောဆိုခဲ့ပါတယ်။